88မျိုးဆက်အင်အားစုတွေအနေနဲ့နိုင်ငံရေးပါတီတစ်ခုတည်ထောင်သွားဖို့ရှိတယ်လို့88မျိုးဆက်အကောင်ဆောင်ကိုကိုကြီးက VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းမှာပြောလိုက်ပါတယ်အတိုက်ခံပါတီတရအနေနဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးမှန်တာကိုထောက်ခံပြီးမှားတာကိုဝေဖန်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ကိုသားညွန့်ဦးကတွေ့ဆုံမေးမြန်းထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ
အစိုးရဖွဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးတော့88ဖွဲ့ကောကမ်းလှမ်းတာမျိုးတွေပါရောရှိပါလားမရှိပါဘူးဟုတ်ကဲ့နောက်ကျတော့ကိုကိုကြီးနဲ့ပတ်သက်လို့မိကျင်ပါတယ်ကိုကိုကြီးကမြို့သားဂျမစီဖွဲ့ချုပ်မှာပထမဒီကုစလင်းနဲ့ဝင်ယူဖို့လုပ်တယ်နောက်မပါလာဘူးပေါ့အဲ့တော့ကိုကိုကြီးအနေနဲ့ကောဘယ်လိုရက်သွားမလဲမြို့သားဂျမစီဖွဲ့ချုပ်အနေနဲ့ပဲရက်သွားမလားတခြားစဉ်းစားချက်ဘယ်လိုရှိပါလဲ
ဟိုကျွန်တော်ပထမစဉ်းစားချက်ကတော့တော်တော်များများပြည်သူတွေကလည်းမျှော်လင့်တယ်ဒါ88ခေါင်းဆောင်တွေအနေနဲ့တဲ့ NLD နဲ့ပူပေါင်းဆောင်ရွက်တဲ့လေဘာကြောင့်မပူပေါင်းမဆောင်ရွက်တယ်လဲအစရှိသဖြင့်ပေါ့ဒါတော့အဲ့ဒီအပေါ်မှာဒါကျွန်တော်တို့စူးစမ်းခဲ့တယ်သို့တော့ဘာကြောင့်လဲဖြစ်ဖြစ်ကျွန်တော်တို့လွန်ခဲ့တဲ့28နှစ်နိုင်ငံရေးစလုပ်ကလေးကဟိုကျွန်တော်တို့ရဲ့ပုပ်ကလေးကကိစ္စတွေအတွက်လုပ်ခဲ့ကြတာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကနိုင်ငံကိုအရွေးတစ်ခုဖြစ်သွားစေခြင်းတယ်ဒီလိုတွတ်တော်ကိုယ်စားလှယ်အဖြစ်လှုပ်ဆောင်ခွင့်မရသည့်တိုင်အောင်လူမှုမျှော်လင့်တဲ့ထောက်ခံတဲ့သူတွေလုပ်ပိုင်ခွင့်ရရှိသွားခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝန်သားအားရဖြစ်ပါတယ
်ဒီလိုကိုကြီးအနေနဲ့ပေါ့တိုးချင်းအနေနဲ့ဖြစ်ပြီး ADA အင်အားစုအနေနဲ့ပစိရှစ်နိုင်ငံကြီးမှာဘယ်လိုရပ်တော်ဖို့စဉ်းစားချက်ရှိပါလဲ
ဆိုတော့ကျွန်တော်တို့ဒီ88မျိုးဆက်ကောင်းဆောင်တွေလို့ပြောရတာကတကယ်က88ကြီးပဲမဟုတ်ပါဘူးအခုကျွန်တော်တို့အဖွဲ့အစည်းရဲ့နာမည်ကိုနှိုက်က88မျိုးဆက်လို့ပဲပြောထားတာကျောင်းသားများဆိုတာကိုကျွန်တော်တို့ဖြုတ်လိုက်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ဒီထက်ပိုပြီးကျယ်ပြန့်တဲ့သဘောကိုကျွန်တော်အဓိပ္ပာယ်ကိုစောင့်စီခြင်းလို့ဒါ96ကိုလေလုံးစစရှိတဲ့ဒီလူတွေဒီလူငယ်တွေအားလုံးကိုပါကျွန်တော်တို့စူးစီးနိုင်ဖို့ကျွန်တော်တို့စ조사ကြတယ်အဲ့တော့ရေရှည်နိုင်ငံရေးပုံစံနဲ့ဆိုရင်တော့ဒီ88မျိုးဆက်တွေနောက်မျိုးဆက်အစတီးတီးပေါ့စူးစီးပြီးတော့နိုင်ငံရေးပါတီတစ်ခုအဖြစ်နဲ့ရပ်တည်သွားဖို့ကျွန်တော်တို့ဆွေးနွေးကြတာတွေရှိပါတယ်အားလုံးတော့ပါလာမှာမဟုတ်ဘူးပေါ့တချို့လည်းဒီရက်ဖက်အဖွဲ့အစည်းပုံစံနဲ့ဆက်ပြီးရပ်တည်မဲ့သူတွေလည်းရှိမယ်နိုင်ငံရေးပါတီပုံစံနဲ့ထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ဆုံးဖြတ်ထားတဲ့သူတွေလည်းရှိပါတယ
်အခုအနေထားကလည်းခုနကလူလူထောက်ခံမှုကျွန်တော်ရွေးကောက်ပွဲရလဒ်ကိုကြည့်မယ်ဆိုရင်တော့ဒေါန်ဆန်းစုကြည်ပြောလို့ရပါတီကိုကြည့်ပြီးမဲပေးပါလူလူကလည်းအဲ့လိုပုံစံပေးလိုက်ပုံရပါတယ်ဒေါန်ဆန်းစုကြည်ဩဇာလည်းအင်းနဲ့ကြည့်ရတယ
်
88တည်းကဒီလိုပါတီတည်းအနေနဲ့ဖွဲ့လာမယ်ဆိုရင်အင်းအားအနေနဲ့ရှင်းနိုင်ပါမလား
ကျွန်တော်တို့ကလုံနိုင်တဲ့လောက်ကိုစွမ်းညံစွမ်းရှိတဲ့လောက်ဖြည့်ဆည်းသွားဖို့လုပ်သွားဖို့ပဲကျွန်တော်တို့ကအဓိကကြီးရွယ်ပါတယ်ကျန်တာကတော့ကျွန်တော်တို့နိုင်ငံရေးပါတီတစ်ခုဖြည့်ရတည်တဲ့အချိန်ဟိုလူလူဆန္ဒသဘောထားကိုကောက်ယူတဲ့ခံယူတဲ့အချိန်မှာလူလူရဲ့တုံ့ပြန်မှုအပေါ်မှာမူတည်ပါတယ်အဲကျွန်တော်တို့ကတော့အယိုးသားဆုံးနဲ့အကောင်းဆုံးကျွန်တော်တို့ဟိုဖြည့်ဆည်းဆောင်ရွက်ဖို့ပဲကျွန်တော်တို့ကြိုးစားသွားမှာပ
ါနောက်တစ်ခုကကျွန်တော်တိုက်ခိုက်အင်အားစုနဲ့ပတ်သက်88ပါဝင်မှာဒီအင်အားစုအနေနဲ့ NLD အစိုးရအပေါ်မှာ check and balance အနေနဲ့ရပ်သွားမလားပူးပေါင်းပါဝင်မလားဘယ်လိုအနေထားမျိုးနဲ့ရပ်ကြည့်ကြမလဲ
ဆိုတော့ကျွန်တော်တို့ကဓမ္မနဲ့အာဓမ္မနဲ့ပဲစဉ်းစားဆုံးဖြတ်သွားမှာပါဆိုတော့ဟိုကောင်းတာတွေတူတက်တာတွေမှန်သမျှကိုကျွန်တော်တို့ကထောက်ခံသွားမယ်ပံ့ပိုးသွားမယ်နောက်တစ်ခုကတချို့ဟလာပြောတင်ပြောတိုက်တဲ့အကြံပြုတင်တဲ့ဝေဖန်တင်တာတွေရှိရင်လည်းပဲကျွန်တော်တို့ဟိုမိဖက်အကြံပေးမှုပုံစံမျိုးတွေနဲ့ပဲကျွန်တော်တို့ဆက်ပြီးတော့ဝေဖန်ထောက်ပြတာအကြံပေးတာတွေလုပ်သွားမှာပါ